ကိုတွန်းမြောင်ခင်ဗျာဒီကနေ့ရှစ်လေးလုံးအထိမ်းအမှန်နေ့မှာ78မျိုးဆက်ចောင်းသားတွေအနေနဲ့ကြီးညာချက်တစ်ဆောင်ထုတ်ပြန်တယ်လို့ကျွန်တော်တို့ကြားသိရပါတယ်အဲ့ဒီကြီးညာချက်ရဲ့အဓိကဆိုလို့ရင်းကဘာပါလဲခင်ဗျာ
အဓိကပြောချင်တာကဒီရှစ်လေးလုံးအရေးတော်ပုံကြီးမှာကျွန်တော်တို့ចောင်းသားလူငယ်တွေအနေနဲ့ပြည်သူဘက်ကဒီပြက်ပြက်သားသားရက်တီပြီးပြည်သူရှိရနေမမမမတိုက်ပွဲဝင်ခဲ့တယ်အဲ့တော့ဒီရှစ်လေးလုံးအရေးတော်ပုံကြီးမှာအမားပြည်ဒီမိုကရေစီရရှိရေးအဲ့ဒီမိုကရေစီကိုဆိုတဲ့နေရာမှာကျွန်တော်တို့ကဒင်းပြချက်ပြဒီမိုကရေစီမျိုးကိုပြောနေတာဒါနဲ့နားပါဆိုရဟာ2008ဖွဲ့စည်းပုံကနေပြီးတော့2010ရွေးကောက်ပွဲကိုတစ်ဖက်သက်သွားမယ်ဆိုတဲ့ဒီမိုကရေစီဟာဘယ်နည်းနဲ့မှကျွန်တော်တို့ဒီမိုကရေစီနိုင်ငံတော်စစ်ကိုရောက်နိုင်မှာမဟုတ်ဘူးအခုတင်တိုင်းသားတွေနဲ့နားပါချက်ဆိုရနဲ့ဂျာမာပြဿနာတွေအများကြီးဖြစ်နေပြီဒါဟာကျွန်တော်တို့တိုင်းပြည်မှာစင်ပြီးပြန်တောင်းမဲ့အနေအထားဖြစ်နေတယ်နောက်တစ်ခါလူလူကောင်းဆောင်ဒေါ်ဆန်းစုကြည်ကိုထောင်သွင်းအချင်းချဖို့ကြိုးစားနေတယ်။ဒါဟာကျွန်တော်တို့ပြည်သူတရားလုံးရဲ့ဘဝအထွေထွေကို၆ထဲကိုအပြီးအပိုင်တုံးချဖို့ကြံစီနေတာ။အဲ့ဒီအတွက်ကျွန်တော်တို့ရှင်းရှင်းလင်းလင်းမျိုးဆက်ចောင်းသားတွေနဲ့ဟိုចောင်းသားလူငယ်တွေကိုလည်းကျွန်တော်တို့ပြောချင်တာကဒေါ်ဆန်းစုကြည်ကိုထောင်ချလိုက်မယ်ဆိုလို့ရှိရင်ဒါဟာကျွန်တော်တို့ပြည်သူလူထုကိုနားမစစ်ဆိုးရနေတဲ့စစ်ကြညာတာပဲလို့ကျွန်တော်သတ်မှတ်တယ်။အဲ့ဒီအတွက်ကျွန်တော်တို့ကြောင်းသားလူငယ်တို့တရားလုံးဟာပြည်သူလူထုနဲ့အတူလက်တွဲပြီးတော့အစင်းနဲ့ပြင်ထားဖို့လိုတယ်။ရှစ်လေးလုံးကာလမှာကြာဆုံးသွားတဲ့ရဟန်းရှင်တို့ကြောင်းသားပြည်သူတွေရဲ့ဝိညာဉ်တွေကိုတစ္ဆာစောင့်ပြီးတော့အားဖြင့်အချိန်နဲ့တပြေးညီရဲရဲပြတ်သားတဲ့ဆုံးဖြတ်ချက်တွေကိုချပြီးတော့ဆက်လက်ရှောက်လန်းဖို့ကိုကျွန်တော်တို့ပြောချင်တာပါ
။ဟုတ်ကဲ့ခင်ဗျာအခုဆိုလို့ရှိရင်ဟာလာရှစ်လေးလုံးလူထုအုံကြွမှုကြီးဖြစ်ခဲ့တာ21နှစ်ပြည့်ခဲ့ပါပြီ။အဲ့တော့ဒီကြားထဲမှာလည်းတော်လိုင်းရေးအဖွဲ့အစည်းတွေနိုင်ငံရေးလှုပ်ရှားသူတွေကမျိုးမျိုးစုံနဲ့အကြိုးပမ်းမှုတွေရှိခဲ့ပါတယ်ဒါပေမဲ့အပြောင်းလဲတွေကအခုချိန်ထိမတွေ့ရသေးပါဘူးဒီဟာတွေရဲ့အဓိကလိုအပ်ချက်ကဘာပါလဲခင်ဗ
ျဒီမိုကရေစီပန်းနိုင်ကိုအရောက်ဆန်းဖို့ဆိုတာကလွယ်ကူတဲ့ခရီးတော့မဟုတ်ဘူးဆိုတာကျွန်တော်အစတည်းကသဘောထားပါတယ်အဲ့တော့အခုလိုစစ်အာဏာရှင်စနစ်အောက်ကနေသွားတာဆိုပို့ပြီးတော့ကျွန်တော်ခက်ခဲကြမ်းတမ်းပါလိမ့်တယ်ဆိုတော့ကျွန်တော်တို့ကြီးညာချက်မှာပါတဲ့အတိုင်းဟလာဒီမိုကရေစီပန်းနိုင်ဆိုတာဟာဒီဖိနေမှုတွေချိုးနှိမ်မှုတွေအောက်မှာကျွန်တော်တို့ကကြိုးကြမသွားပဲဟဲ့လားဒီဖိနေမှုတွေအောက်ကနေပြီးတော့ကျွန်တော်တို့ညီညီညာညာရဲရဲချင်းနဲ့ဗျိုင်းလူရုံးပြနိုင်မှုဘယ်လောက်ရှိတယ်လဲအဲ့ဒီအငဲအများပေါ်မှာလာအောင်ဝဲအနည်းအဝေးကမူတည်ပါတယ်အဲ့တော့ကျွန်တော်တို့ဒီရှစ်လေးလုံး21နှစ်တောက်လျှောက်ဖြတ်သန်းခဲ့ရတဲ့သင်ရန်စာတွေကကျွန်တော်တို့ကညီညူရေးကိုတိထက်ပို့ပြီးတိဆောက်ဖို့လိုပါတယ်အကျိုးမဲ့ညီညူရေးမရရင်တော့မှလုပ်ငန်းအရာအလုပ်ညီညီလေးကိုကျွန်တော်တိုက်ဆောင်နိုင်ဖို့လိုပါလေ။နောက်တစ်ချက်ကကျွန်တော်ကရဲရင်ပြတ်သားတဲ့ခြေလှမ်းတွေကိုချနိုင်ဖို့လိုပါလေ။ရှင်းလင်းပြတ်သားတဲ့ဟို message ကိုပြည်သူလူထုကိုပေးနိုင်ဖို့လိုပါလိမ့်မယ်။ဆိုလိုတာကရဲရင်ပြတ်သားတဲ့ဦးဆောင်မှုလိုပါလေ။နောက်တစ်ချက်ကကျွန်တော်နိုင်ငံရေးအသက်ပညာလို့ပြောရမှာပဲ။ဒီနိုင်ငံရေးအရာဟာလာမဟာဒီဝါဟိုကောင်းနေချမှတ်နိုင်ဖို့လိုတယ်။နောက်ပြီးတော့ libri ရဲ့ကြွယ်ကြွယ်ဝဝနဲ့ကျွန်တော်တို့ဆောင်ရနိုင်ဖို့လိုပါတယ်အဲ့တော့ဒီညီညွတ်ရေးရင်းရင်းပြတ်သားတဲ့ဟိုဥဆောင်မှုတွေနဲ့နိုင်ငံရေးညီညွတ်ဟာတွေခိုင်ခိုင်မာမာချနိုင်တဲ့အချိန်ဆိုအဲ့ဒီအချက်သုံးချက်ပေါင်းစည်းနိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ရဲ့အောင်ပွဲကိုကျွန်တော်အရောက်ဆန်းနိုင်မှာဖြစ်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီတော့ဟလာအခုဆိုလို့ရှိရင်ဟလာရှီလေးလုံးဟိုဒီကနေ့ဆိုလို့ရှိရင်ရှီလေးလုံးနေ့ကိုဟိုရောက်ခဲ့ပြီပေါ့လေအဲ့ဒီအခါကျတော့ဟလာရှီလေးလုံးနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့အနှစ်လွန်ခဲ့တဲ့21နှစ်ကအခြေအနေတွေကိုပြန်ပြောင်းအောင်းမေ့ပြီးတော့ပြောပါဆိုလို့ရှိရင်ကိုထွန်းမြောင်အနေနဲ့ဘာတွေများအမှတ်တရပြောချင်လဲခင်ဗျ။
ကျွန်တော်တို့ဒီရှစ်လေးလုံးပုံကြောမှုကြီးပေါ်လာတယ်ဆိုတာကတော့သူ့အလိုလိုပေါ်လာတော့မဟုတ်ပါဘူး။မဆလာတပါတီစနစ်ရဲ့ဖိနှိပ်မှုတွေအောက်မှာပြည်သူလူထုရဲ့စီးပွားရေးဘဝကြက်တဲမှုတွေနိုင်ငံရေးထွက်ပေါက်မဲမှုတွေကနေပြီးတော့ရှစ်လေးလုံးပုံကြောမှုကြီးပေါ်လာတယ်အဲ့တော့ဒီမတိုင်ခင်မှာငွေဆက်ကူအရေးခင်တွေဖြစ်တယ်။နောက်ចောင်းသားကိုဖုံးမော်အရေးခင်တွေဖြစ်တယ်။အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ចောင်းသားလူငယ်တွေအနေနဲ့တက်တက်ကြွကြနဲ့ရှေ့အောင်ဥဆောင်ပြီးတော့ဟာဆောင်ရွက်လာခဲ့ရတာပါ။ဟိုကျွန်တော်တို့တရားမီအရေးခင်တွေရှိတယ်။ចောင်းထဲမှာJohn Assess or John အရေးခင်တွေရှိတယ
်။ John Assess ဟုတ
်ဟုတ်ကဲ့ John Assess အရေးခင်တွေရှိတယ်ဒါမြေလီကုန်းအရေးခင်တော့ဒီအရသားနဲ့ဒီအခြေခံပညာကျောင်းသားတွေပါလာတယ်နောက်ပြီးတော့ကျွန်တော်တို့ဒီဝါဆိုဟိုဟိုလာပြည့်အင်မရှေတုံဖျားပေါ်မှာအဲ့ဒီ office လာဒီရှစ်လေးလုံးမတန်ခင်ပါဘူးကျွန်တော်တို့ရှေ့မှာဟလာပွဲနေပေါင်းများစွာကျွန်တော်လုပ်ခဲ့ရပါတယ်ဖျားပေါ်မှာဒီအာဇာနီမုတ်သံဆောင်ဘက်မှာလည်းကျွန်တော်တို့ဟောပြောပွဲတွေလုပ်ခဲ့ရတယ်အဲ့တော့ဒီလိုဟိုပွဲနေတွေကနေပြီးတော့ကျွန်တော်တက်တက်ကြွကြနဲ့မလျှော်တမ်းလုပ်လာလို့ရှစ်လေးလုံးအော်ဒီစလာချီအနေမှာအဲ့လူလူတတိုင်းပြီးတော့အုံကြွမှုကြီးဖြစ်လာတာပါအဲ့ဒီတော့ အဲ့ဒီကာလတွေကိုကျွန်တော်တို့ပြန်မြောင်ပြီးတော့ခနေ့ချင်းနေရာရှင်းလင်းလုံးမတန်ခင်ကအခြေအနေတစ်ခုပုံပုံပြီးတော့တိုင်းမှာဆိုးရွားနေတယ်အဲ့တော့ကျွန်တော်တို့ကျောင်းသားလူငယ်တွေကလည်းရှင်းလင်းလုံးစိတ်ထက်အတိုင်းပဲအဲ့တော့အလုပ်ပေါ်မှာပဲညီညွတ်ကြပြီးတော့ကျန်တဲ့ကိုကြီးကိုလာကိစ္စကြီးခြံသွားပြီးတော့လုပ်ငန်းပေါ်မှာမိမိကြာရခံရတာနေပြီးတော့တာဝန်ယူတက်တက်ကြွကြွနဲ့လုပ်မယ်ဆိ လည်းကျွန်တော်တို့ဖြိုခွင်းနိုင်မှာဖြစ်ပါတယ်အမှန်တော့ဒါဒီအနေနဲ့ကျွန်တော်မြန်မာပြည်ဒီမိုကရေစီတည်ဆောက်ရေးအခွင့်အရေးမှာအများကြီးအရေးကြီးပါလေ။ခြေလုံးကာလာတဲ့မှာလည်းတပ်မတော်သားတွေဟာပြည်သူလူထုတွေနဲ့ပူးပေါင်းပြီးတော့ပါဝင်ဆင်နွှဲခဲ့ပါလေ။အဲဒီအချိန်မှာလည်းကျွန်တော်တို့တိုင်းပြည်အခုမြို့မောက်ကာလာမှာဟာတော့တပ်မတော်အတွင်းမှာတိုင်းချစ်ပြည်ချစ်တပ်မတော်သားတွေရှိရဆိုတာဒါအထင်ရှားပါပဲ။အခုမကြာမီကာလာအတွင်းကနာဖာဆစ်ဆိုးရအတွင်းမှာအာပြုတ်ဝတဲ့ကိစ္စတွေပေါက်ကြတာဟာဒါဟာတမတော်ဒီမှာပြည်သူလူထုဘက်ကနေရက်တီချင်တဲ့အာမျိုးချစ်တီချစ်တမတော်သားတွေတမတော်ကောင်းဆောင်တွေရှိနေရဆိုတာသိကြပါလေအဲ့ဒီအတွက်အာတမတော်သားတွေအနေနဲ့အာမတရားတဲ့ဟိုဖိနှိပ်တဲ့အမိတ်အာဏာတွေအောက်မှာအာမျက်စိမိတ်ဟိုနားဆင်မနေပဲနဲ့အတိုင်းဒီပေါ်သာရေးအတွက်ပြည်သူလူထုအချိုးစည်းပွားအတွက်ရဲရင်တက်ပြတ်သားသားနဲ့လူထုဘက်ကနေဂျက်တီပေးကြပါဒီနည်းနဲ့ပါလေမမာပြည်ဒီမိုကရေစီပန်းနဲ့ချိတက်နိုင်ပါတယ်တမတော်ဟာလည်းပြည်သူချစ်တဲ့တမတော်ဖြစ်လာပါလိမ့်မယ
်ကိုထွန်းမြောင်ကျေးဇူးအများကြီးကိုထွန်းမြောင်ရေကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
โอเคโอเคโอเค